မြန်မာနိုင်ငံမှာကုန်းဝေကပ်ယောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲယောဂါပိုကင်ရှင်ကြောင့်အထောက်အထားဆာရော့ဆာတန်အတူကန်ဆောင်သူရင်မောင်းတချို့ကိုနေပြီးတော့မှတွေ့ရှိခဲ့တာကြောင့်တွာလာဝင်ထွက်မှုတွေတင်းကျပ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအကနွန်ပါကပ်ယောဂါကြုံနေရချိန်မှာကုန်းစီစစ်စစ်မှုတွေမထိခိုက်အောင်ကောင်းတင်ရင်မောင်းသမားတွေကိုကုန်းဝေယောဂါပိုစစ်ဆေးပြီးတွာလာခွင့်ပြုထားပါတယ်ဒါပေမဲ့လည်းမကြသေးခင်တုန်းကပဲယင်မောင်းတချို့ကယောဂါပိုကင်ရှင်ကြောင့်ဆာရော့ဆာတန်အတူတွေကန်ဆောင်ထားတာကိုစစ်ဆေးတွေ့ရှိခဲ့ကြောင်းနေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်တောက်တာမြတ်ဝနဆိုးကပြောပါတယ်
။မထောက်ခံစာတွေကျွန်တော်တွေ့ချာစီစစ်တဲ့အခါကျတော့တချို့ဟာလေးတွေကအဆင်ပြေအတုဖြစ်နေတာပေါ့လေ။ကျွန်တော်ကဟိုထုတ်ပြီးဆိုထုတ်ပြီးတဲ့ဌာနကိုလှမ်းမိတဲ့အခါကျတော့ထုတ်ပြီးတဲ့ဌာနကရေးစာသူတို့စီမှာပတ်ဖို့တည်ထားခြင်းမရှိပါဘူးဆိုကျွန်တော်ကအဲ့ဒါနဲ့အဲ့လိုဖမ်းမိတာလည်းရှိပါလေကျွန်တော်အဲ့ဒါကကျွန်တော်ရေးယူဆောင်နေနေပါခင်ဗျာအဲကျွန်တော်ဖမ်းမိသလောက်အဲ့ဒီဘိုးဘက်တကုံးဘက်မှာနှစ်ဦးဒီဘက်တကိနာဘက်မှာ၄ဦးပါခင်ဗျာကျွန်တော်လောလောဆယ်တော့ဒီဘက်မှာဒီကွန်ဒီစံနဲ့မှာထည့်ထားပြီးတော့ပြီးရင်ကျွန်တော်သက်ဆိုင်ရာဌာနမျိုးပေါ်လို့ပြီးတော့ဥရေချောင်းရရေးယူမှာပါခင်ဗျာ
အစိုးရရုံးဆိုင်ရာနေပြည်တော်နယ်မြေမှာယောဂါပိုကင်ရှင်ကြောင့်အထောက်အထားနဲ့လာရောက်သူတွေအပြင်တရားဝင်အသိမှတ်ပြုအကြောင်းမကြားဘဲဝင်ရောက်လာသူတွေလည်းရှိတာကြောင့်အခုအခါဝင်ထွက်သွားလာမှုတွေကိုပုံမိုဆောက်ကြည့်စစ်ဆေးနေတယ်လို့လည်းဒေါက်တာမြတ်ဝနဆိုးကပြောပါတယ
်။ဒါတော့စက်တင်ဘာ1ရက်နေ့ကကြီးညာချက်ထုတ်ထားပါတယ်။နေပြည်တော်ရဲ့ဝင်မယ်ဆိုလို့ရှိရင်စေးတစ်ကြိမ်စေးရမယ်။ကျွန်တော်တို့စီမှာပဲစစ်ပါတယ်။အဲ့တစ်ကြိမ်အနည်းဆုံးတစ်ကြိမ်စေးရမယ်။စေးရုံးတွေနှစ်ကြိမ်စေးရမယ်။သူတတ်မှတ်တဲ့ကာလကကွာရင်ဒီဆောင်ရရအဲ့မှာကြာတချို့တွေကလည်းဒါဟိုသဘောမတူတော့ကိုကြီးကိုဟာနဲ့ဝင်လာတာတွေရှိတာပေါ့လေကျွန်တော်ကအဲ့ဒါကိုကျွန်တော်ကခေါ်ပြီးကွာရန်တီးဆောင်ရပါတယ်ပြီးခဲ့လကလည်းဒီ350လောက်လုပ်ပါအခုဒီလဆိုရင်600လောက်ရှိပါတယ်ကျွန်တော်အဲ့လိုပေါ့ကိုဝင်လာတယ်ကျွန်တော်ရောက်ပြီးတော့ဆစ်လိုက်တဲ့ခါမှာကိုတွေ့တယ်ဆိုသူရောသူ့မိသားစုရောအနေနဲ့ရှိတာပေါ့လေအဲ့လို case တွေရှိတဲ့အတွက်ကျွန်တော်တို့ကတော့ gate ကိုတော့ဆက်ပြီးဆောင်ရွက်တော့မှာဖြစ်ပါတယ်ဗျာ
မကြတဲ့ခင်လတွေအတွင်းယောဂါပိုးရှိမရှိစစ်ဆေးခဲ့တဲ့ယင်မော2000ကျော်ရှိခဲ့ပြီးအဲ့ဒီထဲမှာ25ရောက်လောက်ဟာလဲယောဂါပိုးကုဆတ်နေကြောင်းအတည်ပြုနိုင်ခဲ့တယ်လို့ပြောပါရယ်ကပ်ယောဂါကာလမှာယောဂါပိုးကုဆတ်ခံရသူကုန်တင်ရင်ကားသမားတွေ90လောက်ရှိနေတယ်လို့လည်းမြန်မာနိုင်ငံကုန်တစ်တာတင်မော်တော်ယင်များအတင်ဒုတိယဥက္ကဋ္ဌဦးစိုးနိုင်ကပြောပါရယ
်ကုန်တင်နာမှာတော့အဲ့လိုပေါ့ကိုပေးဖြစ်တယ်ဆိုတာကတော့ဟိုပါပေါ့နော်အတိပြောက်တော့လုံးဝမရှိဘူး60 90လောက်တော့အဲ့ဟိုဝင်ရတာရှိတာပေါ့နော်ဒီဘက်မှာရန်ကုန်မှာဖြစ်ပြီးတော့အဲဒီကျူဆန်းတာနေမှာဝင်ရတာရှိတာပေါ့နော်ဆိုတော့လေဖြစ်သွားတော့အဲ့ကန်နေဝင်ရတယ်လေကိုတို့အသိင်းဖွဲရလဲတတ်နိုင်သလောက်ပေါ့နော်ဟိုတယောက်ကို3000လောက်တော့နောက်ကပံ့ပိုးပေးတာပေါ့သမီးသားစုဘာညာအတွက်
မြန်မာနိုင်ငံမှာကိုဗစ်ကပ်ယောဂါကူးစက်မှုတွေကြုံနေရချိန်မှာပဲကောင်စီစစ်ဆေးမှုတွေကမထိခိုက်အောင်ကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်ဖို့လည်းခွင့်ပြုထားတာပါဒါပေမဲ့လည်းကပ်ယောဂါကလာကုန်ပစ္စည်းတည်ယူဖို့ဆောင်ရွက်မှာတက်ဆိုင်ရာဒေသအလိုက်တက်မှတ်ချက်တွေမတူညီတာကြောင့်အခက်ခဲတွေလည်းကြုံနေရတယ်လို့မြန်မာနိုင်ငံအဝေးပြေးကောင်စီပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအတင်းဥက္ကဋ္ဌဦးကြည်တိုင်းကပြောပါတယ
်ဟိုတတိုင်းနဲ့တတိုင်းဒီနဲ့တတိယနဲ့တတိယကိုမတူညီတာရှိတယ်မတူညီတာရှိတဲ့အခါမှာကျွန်တော်တို့အဲနည်းနည်း challenge တွေနည်းနည်းရှိတယ်အဲကြောင့်ဒါလေးကို SOP တွေကတိုင်းတိုင်းနဲ့တိုင်းဟိုစင်တူလေးချစ်ချစ်ချင်တယ်ဒီ92နာရီဆိုတာမျိုးကတော့ဟိုမဖြစ်တဲ့တော့ပေါ့နော်ဟိုချီချောက်ဆိုရင်ကျွန်တော်တို့ကုန်ပြီးပူဆောင်ရေးအာကောင်းတုံးနာတွေဖြစ်တယ်အဲ့တော့ဒီပေါ်မှာကားတွေပြန်များလာတယ်အခုဆိုရင်ကျွန်တော်တို့ဒီအပြန်လန်းအသုံးပြုခွင့်မရတော့ဘူးနော်ဒီဒီနောက်ဆုံးပေါ့အဲ့တော့နောက်မှာပါရီပူကြတာပဲတော့ပြီးတော့ဒီတမိုင်းစစ်စစ်တက်ကိုခါနေနဲ့ပူပြီးတော့ဟိုနေရာတွေပုံတုံးပြီးတော့ဟိုတိုင်းနေပြီနဲ့အတူတူမှရှိတော့ဒီတမိုင်းစစ်စစ်တက်ကတော့ပို့ပြီးတော့တိုးတည်ချက်တယ
်အော်တိုဘာ6ရက်နေ့ကစကောင်တင်ရင်တွေကိုယာယီဖြတ်တန်းခွေပြုထားတဲ့ရန်ကုန်မန္တလေးအမြန်လန်းကိုလည်းမနေ့ဖြန်အင်္ဂါနေ့ကစခွေပြုတော့မှာမဟုတ်ကြောင်းအနာပိုင်းတွေကပြောဆိုထားပါတယ်။ကုန်တင်ရင်တွေအနေနဲ့လည်းအမြန်လမ်းဟောင်းကသာဖြတ်တန်းခွေပြုမှာဖြစ်ကြောင်းလဲအမြန်လမ်းမကြီးထိုင်တန်ပြုပြင်ရေးနဲ့ကြည်ကြက်ရေးအဖွဲ့ကပြောဆိုထားပါတယ်ရှင်။ကျွန်မအကနွန်ပါ VA.3 ပို့ထားတာဖြစ်ပါတယ်။